အမျိုးသမီးခေါင်းဆောင်မှုအကြောင်းဆွေးနွေးဖို့ဒီသတင်းပတ်အနောက်အာဖရိကထိပ်တန်းအစိုးရအရာရှိတွေနဲ့လူမှုအဖွဲ့အစည်းလှုပ်ရှားသူပေါင်း200ကျော်ဓာတ်ကမှစုဝေးရောက်ရှိနေကြပြီဖြစ်ပါတယ်တန်းတူအခွင့်အရေးရရှိမှုဥပဒေတွေအတည်ပြုမှုတိုးလာတာနဲ့အမျှအစိုးရပိုင်းမှာအမျိုးသမီးများပါဝင်မှုတိုးလာခဲ့ပါတယ်။ဒါပေမဲ့ကျန်းမာရေးပညာရေးနဲ့အမျိုးသမီးရေးမူဝါဒတွေမှာတော့တိတ်အပြောင်းလဲတွေမတွေ့ရဘူးလို့ကျွမ်းကျင်ပညာရှင်တွေကထောက်ပြကြပါတယ်။ဒီအကြောင်းဒါကာမျိုးကနေ VOA သတင်းတောက်ဂျန်နီဖာလာဇတာပေးပို့ထားတဲ့ဆောင်းပါးကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်ကတင်ပြထားပါတယ်ရှင်။
ဒီတွင်ပါတက္ကမှာကျွမ်းကျင်ပညာရှင်တွေစုဝေးကြပြီးဒီမိုကရေစီမှာအမျိုးသမီးတွေပါဝင်ဆောင်ရွက်ရေးကိုဆွေးနွေးကြမှာဖြစ်ပါတယ်။ဥပမာနိုင်ဂျီးရီးယားမှာဒေသခံခေါင်းဆောင်ပိုင်းယာဒူ945ခုနဲ့15ခုကပဲအမျိုးသမီးတွေကိုခန့်အပ်ထားတာဖြစ်ပါတယ်။ရွေးကောက်ခံအမျိုးသမီးဦးရေနိုင်ဂျီးရီးယားရဲ့အထက်နဲ့ပြည်သူ့လွှတ်တော်မှာ900ခန့်နှုန်းထက်တောင်နေပါနေသေးတာတွေ့ရပါတယ်။ဒါဟာစီနီဂေါနိုင်ငံရဲ့အခြေအနေနဲ့အတော်လေးကွာခြားတယ်လို့ဆိုရမှာပါ။အဲ့ဒီနိုင်ငံမှာလွတ်လပ်ကိုယ်စားလှယ်နေရာ44ရာခိုင်နှုန်းကိုအမျိုးသမီးတွေယူထားတာဖြစ်ပါတယ်။စီနီဂေါခေါင်းဆောင်ပိုင်းမှာခုလိုအမျိုးသမီးတွေအရေးအတွက်များရတာဟာမေလ2010ဒန်းတူအခွင့်အရေးဥပဒေကြောင့်လို့ကျွမ်းကျင်ပညာရှင်တွေကဆိုကြပါတယ်။အဲ့ဒီဥပဒေအရဆိုရမှာမျိုးသားနဲ့အမျိုးသမီးဦးရေဟာညီမျှဖို့လိုအပ်တာဖြစ်ပါတယ်။Henrietta Akaka ဟာ Nigeria ခြေဆိုင် Democracy အဖွဲ့ဖြစ်တဲ့ Africa Vance ဥက္ကဋ္ဌပါသူကအစိုးရမှအမျိုးသမီးတွေပါဝင်ခွင့်ရရှိရေးကိုထောက်ခံအားပေးနေသူဖြစ်ပါတယ
် Women's full participation in public affairs and nation building is a fundamental condition for enduring democracy.
ဒီသူရေးရမှာ ਨੇ နိုင်ငံထူထောင်ရမှာအမျိုးသမီးတွေအပြည့်အဝပါဝင်ရေးဟာဒီမိုကရေစီအတွန့်ခြေကြာရေးအတွက်အခြေခံလိုအပ်ချက်ဖြစ်ပါတယ်။ဒါကြောင့်မို့ခေါင်းဆောင်ပိုင်းနဲ့အဆုံးဖြတ်ပေးနိုင်မယ့်ယာရုတွေကိုအမျိုးသမီးတွေတိုးပေါက်နိုင်ဖို့ကအရေးကြီးပါတယ်။တန်းတူအခွင့်အရေးပေးနိုင်ဖို့ဥပဒေပြဋ္ဌာန်းမှသာအမျိုးသမီးတွေဟာသူတို့ရဲ့လူအဖွဲ့အစည်းအမျိုးမျိုးပြည်နယ်တွေနဲ့နိုင်ငံတစ်ဖက်မှာလူမှုရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုမှာအပြည့်အဝပါဝင်ဆင်နွှဲနိုင်ကြမှာဖြစ်ပါတယ်လို့ Africa Vance ဥက္ကဋ္ဌအခက်ကာကပြောသွားတာဖြစ်ပါတယ်။နိုင်ငံရေးမှာအမျိုးသမီးခေါင်းဆောင်တွေပိုပါဝင်လာခြင်းအပြင်လေလူမှုရေးစောင့်ရှောက်မှုနဲ့ဖွံ့ဖြိုးမှုအစီအစဉ်တွေမှာတိုးတက်မှုရရှိနိုင်မှာဖြစ်ပါတယ်။ပညာရေးနဲ့ကျန်းမာရေးလိုကဏ္ဍတွေမှာအမျိုးသမီးရောကလေးသူငယ်တွေအတွက်ပါအကျိုးရှိစေမှာဖြစ်တယ်လို့အကာကာကထောက်ပြပါတယ်။အမျိုးသမီးအများစုဟာနိုင်ငံရေးမှာလုပ်ပိုင်ခွင့်ရရှိနိုင်ဖို့ကြိုးပမ်းရာမှာအကဲဆတ်မှုတွေကိုရင်ဆိုင်ရတာဟာအဓိကပြဿနာဖြစ်နေကြပါတယ်။အကြီးဆုံးအတားအဆီးတွေနဲ့တခုကတော့သမယိုးကျယဉ်ကျေးမှုနဲ့ကိုယ်ကွယ်မှုဘာသာဒလိအယူဆတွေကိုကျော်လွှားရခြင်းပဲဖြစ်ပါတယ်။အာဖရိကမှာအမျိုးသမီးအများစုဟာအိမ်အပြင်ဘက်ထွက်အလုပ်လုပ်ကြတာမသင့်တော်ဘူးဆိုတဲ့အယူဆနဲ့ကြီးပြင်းလာကြတာဖြစ်ပါတယ်။အမျိုးသားတွေဆိုရင်လည်းသူတို့ရဲ့ဇနီးတွေကိုအပြင်မှာအတမူဝင်ကြောင်းရှာတာအထူးသဖြင့်နိုင်ငံရေးမှာပါဝင်လှုပ်ရှားတာကိုအာမပေးကြတာတွေ့ရပါတယ်။နိုင်ငံရေးဟာအမျိုးသားတွေအလုံးလိုလေးရှုမြင်ကြတယ်လို့ဆိုပါတယ်။ခေါင်းဆောင်ပိုင်းရောက်ဖို့အမျိုးသမီးတွေတဲ့နောက်ထပ်ဟန်တာတစ်ခုကတော့ပညာတက်မြောက်မှုပါပဲ။ပညာတက်မှလည်းအစိုးရမှထဲထဲဝင်းဝင်းပါဝင်လှုပ်ရှားဆောင်ရွက်နိုင်မှာဖြစ်တဲ့အတွက်ပညာအရေးချင်းဟာလည်းနိုင်ငံရေးဝင်ရင်မရှိမဖြစ်တဲ့လိုအပ်ချက်ဖြစ်ပါတယ်။ကုလသမဂ္ဂ UNESCO ရဲ့စီရင်ခံစာအရကမ္ဘာတစ်ဖက်မှာစာရေးစာဖတ်မတကြတဲ့အမျိုးသမီးတွေဟာသုံးပုံနှစ်ပုံရှိပါတယ်အဲ့ဒီအမျိုးသမီးအများစုပါလေအာဖရိကတိုက်အောက်ပိုင်းဒေသကဖြစ်ကြပါတယ်ဒီအခက်အခဲတွေကိုကြော်လွှားနိုင်တယ်လို့ဆိုထားဦးတော့ရွေးကောက်ပွဲဝင်ရင်အမျိုးသမီးခေါင်းဆောင်အများစုပေါ်လာတိုင်းအမျိုးသမီးရေးကိစ္စတွေနဲ့တက်ဆိုင်တဲ့ policy တွေကိုအပြောင်းအလဲဖော်ဆောင်နိုင်လိမ့်မယ်လို့တော့မမျှော်လင့်နိုင်ပါဘူး Marian Bedin ဟာ Senegal သမ္မတ Macky Sall အစိုးရမှဝန်ကြီးတူဖြစ်ပါတယ်။သူကပြင်သစ်ဘာသာစကားနဲ့အခုလိုပြောကြားသွားတာကတော့
Disons qu'il y a un impact, mais nous voulons que l'impact soit plus grand encore. Donc qu'il y ait davantage de femmes impliquées dans les instances de décision.
မြို့မီခေါင်းဆောင်တွေအနေနဲ့ဆုံးဖြတ်ပေးရမယ့်နေရာတွေမှာယာရုတွေရထားကြပြီမဲ့သူတို့ဆုံးဖြတ်ချက်တွေဟာလက်ရှိတဲ့ပိုးပြီးထိရောက်မှုရှိသင့်ကြပါတယ်။ policy တစ်ခုမှာတည်တည်သာသာပြောင်းလဲနိုင်ဖို့က နိုင်ငံရေးအာဏာကိုအမျိုးသမီးတွေအသုံးချတတ်ရမှာဖြစ်ပါတယ်တိုက်ခိုက်ပြောဆိုရရမယ်မဲဆွယ်ရရမယ်အခြေအတင်ညှင်းခုံရဲမှသာအပြောင်းလဲကိုလုပ်နိုင်မှာဖြစ်ပါတယ်ဒါဟာအခြေခံပါပဲလို့စီနီကောအမျိုးသမီးဝန်ကြီးကပြောသွားတာဖြစ်ပါတယ်နိုင်ဂျီးရီးယားမျိုးသမီးအခွင့်အရေးလှုပ်ရှားသူလည်းဖြစ်သတင်းမီဒီယာအကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့မိုဂျီမကန်ဂျာလိုကတော့မျိုးသမီးခေါင်းဆောင်တွေအနေနဲ့ထိရောက်မှုမရှိတဲ့နောက်တစ်ချက်ကတော့အမျိုးသမီးတွေအာဏာရလာတဲ့အခါတချင်ကအလေးထားခဲ့ကြတဲ့ဥတီချက်တွေကိုနှိပြောက်သွားကြလို့ဖြစ်တယ်လို့သူကထောက်ပြပါတယ
် Women themselves are not helping women. Women do not identify.With their constituency, particularly.
မြို့မီချင်းရင်ရင်ပင်ကူညီခြင်းရှိကြဘူးရွေးကောက်ပွဲဝင်ပြီးနောက်ပိုင်းရာဒုခအခံရပြီးနောက်ပိုင်းသူတို့မဲဆန္ဒနေမြေတွေကိုသူတို့မိကုန်ကြတယ်တခြားအမျိုးသမီးတွေနဲ့လည်းအလံဝေးခွာခဲ့ကြတယ်သူတို့ကသူတို့ကိုသူတို့ခေါင်းဆောင်တစ်တွေးလို့ရှုမြင်တယ်တခြားအမျိုးသမီးတွေဟာသူတို့ရဲ့ဒစိတ်တစ်ပိုင်းဖြစ်သူတို့မမြင်ကြဘူးသူတို့ကအပေါ်ချံအမျိုးသမီးတွေကအောက်မားလို့မြင်ကြတယ်လို့နိုင်ဂျီးရီးယားအမျိုးသမီးရေးလှုပ်ရှားသူတွေကပြောပါတယ်ပဲလိုပင်ရှိစေတော့အာဖရိကနိုင်ငံတွေမှာကြားမှဒန်းတူအခွင့်အရေးရရှိရေးတွေဆက်လက်တိုက်ပွဲဝင်သွားမှာဖြစ်တဲ့အပြင်လက်ရှိအမျိုးသမီးခေါင်းဆောင်တွေကိုလည်းပြောရေးဆိုခွင့်ပိုရရှိလာကြရအောင်အမျိုးသမီးလှုပ်ရှားသူတွေကဆောင်ရွက်သွားကြမှာဖြစ်တယ်လို့ပြောခဲ့ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me Cause it only serves to make